နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့အလို့ရှိနေတဲ့အမျိုးသားရေးဝါဒီဦးဝီရသူအပေါ်တရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့တရားလိုဖက်ကိုတရားရုံးကဒီကနေ့စတင်ကြားနာဆစ်ဆီခဲ့ပါတယ်ဒီကနေ့တရားခွင်မှာတော့တရားလိုဖြစ်တဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကထွက်ဆိုသွားခဲ့တယ်လို့တက်တဲ့အထောက်အထားတချို့ကိုလည်းတင်ပြခဲ့တာပါအပြည့်စုံကတော့ POA မြန်မာပိုင်းတင်ထောက်ကိုထက်အောင်ဟန်ကပြောပြထားပါတယ
်ရန်ကုန်မြို့မဟာပန်းနီးကပန်းရှင်ရှင်မှာမေလ9ရက်နေ့ကဟောပြောခဲ့ရတဲ့ပတ်သက်ပြီးနိုင်ငံတော်ကြီးရုပ်ပြည့်စုံမှုပုံမှန်တင့်နှစ်လေးတာကြီးနဲ့တရားဆွဲဆိုထားတဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကတရားခွင်မှာထွက်ဆိုခဲ့တာပါဦးရဲတကူတော့တရားရုံးမှာအမှုရင်ဆိုင်မှုဝန်နှစ်ကြိမ်ထုတ်ခဲ့ပြီးမယ်မလာရောက်တဲ့အတွက်ရာဇဝတ်ကျင့်တုံးဥပဒေပုံမှန်၅တိနစ်နဲ့အမှုဖွင့်ခဲ့ပြီးတရားရုံးလုပ်ငန်းတွေကိုဆက်လုပ်ခဲ့တာပါတရားခွင်မှာတော့တရားခံပြီးဖြစ်မဖြစ်အမိန့်ချမှတ်နိုင်တဲ့ရာဇဝတ်ကျင့်တုံးဥပဒေပုံမှန်၅တိနစ်ကိုတရားသူကြီးကစတင်စစ်ဆေးခဲ့ပြီးတရားလိုဖြစ်တဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစံမင်းကထွက်ဆိုရမှာတရားဆွဲဆိုဖို့သမရာရုံးရင်ညွှန်ကြားတာရန်ကုန်တိုင်းစိုးရထက်စစ်ညွှန်ကြားတာတွေပြင်ဦးဝေရသူရဲ့ဟောပြောချက်ရုပ်သံဖိုင်နဲ့ CCTV မှတ်တမ်းတွေကိုလည်းတပ်တည်ခံဖြစ်တင်သွင်းခဲ့ပါတယ်တရားသူကြီးအနေနဲ့တရားလိုဘက်ကိုစစ်ဆေးပြီးဦးဝေရသူကိုတရားခံပြီးဖြစ်တတ်မှတ်သင့်မသင့်ဆုံးဖြတ်သွားမှာဖြစ်ကြောင်းလည်းအနောက်ပိုင်းခရိုင်တရားရုံးကပြန်ကြားရေးတောင်းခံတရားသူကြီးဦးကြည်မင်းစိုးကပြောပါတယ
်သူ့ကိုလက်တော်ခံလို့မရတော့အခန်းလို့ရတော့ဘုရားသခင်ကျွန်တော်ဖွင့်မှုဖွင့်တယ်။ဖွင့်မှုဖွင့်ပြီးမှာဖွင့်မှုဖွင့်ပြီးမှာအဲဒီဖွင့်မှုဖွင့်တယ်ကျွန်တော်တို့ခင်ဗျားတို့သိစစ်စီ။အဲမှာသူကတရားပြရဆုံးဖြတ်လိုက်တယ်။အဲ့ဒါမှာအမှုပေါ်ပေါက်ရင်ကျွန်တော်ကြည့်ကန်ကြည့်ကြည့်ရမယ်။မပေါ်ပေါက်ဘူးလွတ်ပြိုင်လို့ရှိတာပေါ့
။အခုမှပြီးပြက်ပြီးမှတရားလူဘက်ကတိုင်ကြားထားတဲ့နိုင်ငံတော်ကြီးရုပ်ပြစီမှုပုံမှန်တင်းနေလေးကာကြီးကိုဆက်လက်စစ်ဆေးနိုင်မှာလည်းဖြစ်ပါတယ်။ဦးရသူကိုဖမ်းမိရတဲ့အတွက်နောက်ဆက်တွဲထပ်မံတရားဆွဲဆိုခဲ့တဲ့ရာဇဝတ်ကျင့်ထုံးပုံမှန်၅တိနစ်နဲ့ပတ်သက်လို့တရားလွတ်တော်ရှင်းပြီးဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ
်၅တိနစ်ကိုမဖွင့်ရင်ဒီမျက်ကွယ်စစ်ဆေးခွင့်မရှိဘူးရာဇဝတ်ကျင့်ထုံးဥပဒေပုံမှန်52ကကြီးကဖက်ပြင်းနေတဲ့တရားခံကြောင့်သူ့ကိုဖမ်းမမိလို့ဒီကျေလိုပြတ်တဲ့တွေကိုစစ်ဆေးရင်းနဲ့ကျေလိုပြတ်တဲ့တွေဂျာကာလာတွေမှာပြေဆုံးသွားမှာတို့တော့ကငယ်ဝင်းကိုပြောင်းရွှေ့သွားမှာတို့နောက်ဒီအထောက်အကားသမတ်စာရန်တက်တည်ပြီးစိတ်ကံနေအဲ့ဒါကြီးတောက်ပြက်ကူမှာစိုးတဲ့အတွက်အမှုမြန်ဆောင်လို့ငါတင့်နစ်ပြင်ထုံးရသူကဖွင့်ပြရတာ။တော့ငါတင့်နစ်ကိုဒီတရားခံနေပြင်ရတဲ့အမိန်ကိုမချသေးသေး၍ဒီမှုက124ကကြီးကစစ်လို့ကိုမရဘူး။မျက်ွယ်လည်းစစ်ခွင့်မရှိဘူး။ဒါကြောင့်ဒီ process ကတော့တကယ်ပြောရင်ဒီဥရသူဖက်ပြေးတိမ်းဆောင်သွားခြင်းကြောင့်ဒီအမှုကြီးကိုရက်မသွားအောင်ပြီးတော့စင့်ကြမှုမရှိအောင်လို့ဆောင်ရွက်တဲ့ process ပါပဲ။
လာမယ့်ယူရင်းကတော့ဇွန်လ25ရက်နေ့ကိုချေရှုထားကြပြီးရဲတပ်ဖွဲ့နဲ့တာနာရေးဝန်ကြီးဌာနတာဝန်ရှိသူတွေပါဝင်တရားလိုပြသက်တီ9ဦးကထွက်ဆိုဖို့လည်းတင်ပြထားပြီး3ဦးကိုစစ်ဆေးမှာဖြစ်ပါတယ်။ဦးရည်သူနဲ့ထောက်ခံသူတွေကတော့ရဟန်းတစ်ပါးပြဓမ္မဇက်နဲ့ရေးယူရမှာကိုအစိုးရတာဝန်ရှိသူတွေဘက်ကအာဏာဇက်နဲ့ရေးယူဖို့ကြိုးစားတာဟာတရားမျှတမှုမရှိဘူးဆိုပြီးတရားရုံးလုပ်ငန်းတွေကိုကန့်ကွက်ထားကြပါတယ်ခင်ဗျာ။